ဆွစ်ဇာလန်ခြေဆိုင် Reach အဖွဲ့ရဲ့2021ခုနှစ်အတွင်းမှာရိုဟင်ဂျာဒုက္ခသည်စစ်ခန်းတွင်ပထမဆုံးကောက်ယူတဲ့စမ်းစစ်ချက်ကအခုလိုဖော်ပြတာဖြစ်ပါတယ်။ဒီရေအတွက်ကဖြစ်နိုင်ပွဲရှိတယ်လို့လည်းမတန်ဆွမ်းတွေကိုကူညီပေးနေသူတွေကယူဆကြပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်တွင်2019ခုနှစ်ကအကြမ်းဖက်မှုတွေကနေထွက်ပြေးလာကြရသူတွေထဲမှာအသက်အရွယ်ဆုံးမတန်ဆွမ်းတွေလည်းပါဝင်ခဲ့တာပါ။ရိုဟင်ဂျာဒုက္ခသည်ဖာရီဒါကအခုလိုပြောပါတယ
်။အဝတ်သမားတွေဟာဘယ်ရှိဟုတ်တော့ရရှိ
။သူတို့ကိုခက်ခက်ခက်ခဲခေါ်လာခဲ့ရတာပါ။လမ်းတစ်လျှောက်သူ့ကိုတဲပို့ပြီးတော့ခေါ်လာဖို့အတွက်ကျမခင်မုန်းတယ်မှာသူများတွေကိုလည်းအကူအညီတောင်းခဲ့ရပါတယ်။ကျမလည်းအခုဒီအကျိုးတွေဆက်နေရတော့မှာ
2019ခုနှစ်မှာစတင်ရောက်လာကြတဲ့မတန်ဆွမ်းတွေကိုစခန်းတွင်းမှာကူညီဆောက်ရွက်ပေးသူတွေရှိကြောင်းရိုဟင်ဂျာဒုက္ခသည်ဦးမောင်မောင်ကလည်း VOA ကိုပြောပါတယ်
။သူကဟိုမှာတခုမှလည်းလို့မရဘူးလေ။အဲ့အကြလည်းခဲလို့မရတယ်လို့လည်းရှိတယ်။လိုင်းရှောလို့မရတယ်လို့လည်းရှိသေးတယ်။သူကဥပမာမစ်စင်းနဲ့မမဲနဲ့လို့လည်းရှိသေးတယ်။ဒါကသူတို့ကိုကတော့သူတို့စိတ်ဆိုးတာပေါ့တော့သူတို့ကလို့ပြနေလို့သူတို့ပြောရတာဒါပေမဲ့သူတို့ကလုံလောက်တဲ့စိတ်ဆိုးတာမျိုးတွေကမရနိုင်ဘူးသူတို့
။ရိုဟင်ဂျာဒုက္ခသည်ဖာရီဒါကအခုလိုပြောပါတယ
်။ For you my baba ဟုတ်တယ်အမဘွားလို့ဒီ
ဘိန်းတက်ကလာထိုင်မသုံးဖို့သူ့အဖေကကျမကိုပြောပါတယ်။ခြေနှင်းကမကောင်းတော့ပါဘူး။မနေ့ကဆိုသူပြုတ်ကျပါတယ်
။မတန်ဆွမ်းနေတဲ့ဆက်သွယ်ဆောင်ရွက်နိုင်မဲ့နီလန်းတွေနဲ့ရှက်ရွံ့သိငင်မှုမဖြစ်စေရေးအသိပညာပေးမှုတွေအပါအဝင်အကူအညီပေးသူတွေကိုလည်းလေ့ကျင့်သင်ကြားပေးနေကြပါတယ်။ရိုဟင်ဂျာဒုက္ခသည်ဖာရီဒါကအခုလိုပြောပါတယ်။
ထိုင်ပေတော့ရာရဒါစိတ်တာ
ပို့ပြီးတော့ကောင်းလာပါတယ်။နေ့တိုင်းလေ့ကျင့်ခံလုပ်တာကအကျိုးရှိပါတယ်။
ကုလသမဂ္ဂဒုက္ခသည်များဆိုင်ရာယုံ UNHCR နဲ့မိဖက်အဖွဲ့အစည်းတွေအထူးသဖြင့် Handicap International Humanity and Inclusion HI အဖွဲ့ကမတန်ဆွမ်းသူတွေသူတို့ကိုယ်တိုင်သွားလာလှုပ်ရှားနိုင်ရေးအတွက်ပြန်လည်ထူထောင်ရေးအထောက်အကူပစ္စည်းကိရိယာတွေနဲ့တခြားသောဝန်ဆောင်မှုတွေကိုဆောင်ရွက်ပေးနေကြပါတယ်။ Maria Carolina Rubio ဟာဆိုရင်ကောက်ဆက်ပစားက Humanity and Inclusionအကူအညီပေးရအဖွဲ့ရဲ့အကြီးတန်းစီမံကိန်းမှန်နေချာဖြစ်ပါတယ
် Well unfortunately person with
ဘာသာရှင်တွေကိုအလေးပေးမှုနည်းပြီးသူတို့ဟာအကူအညီအလိုအဆုံဖြစ်နေစေပါဘာသာရှင်တွေအတွက်ဆောင်ရွက်ပေးတဲ့အဖွဲ့အစည်းတွေကတိတ်ပြီးနည်းပါသေးတယ် UNHCR ကိုကျေးဇူးတင်ပါတယ်အလိုအဆုံသူတွေကိုတကယ်ကိုဦးစားပေးဆောင်ရွက်နေတာပါရမုံငွေပြတ်သွားရင်တော့ဘာသာရှင်တွေအတွက်ထိခိုက်ရပါလိမ့်မယ်
တောင်ကုန်းတောင်ဆောင်တွေများပြီးရှင်နွန်ထူတဲ့လမ်းတွေကြောင့်မတန်ဆွမ်းနေတဲ့တက်ကြီးပိုက်လူတွေအတွက်သွားရည်လာရည်အခက်တွေ့စေပြီးဝန်ဆောင်မှုတွေရရှိရည်အတွက်လည်းအခက်အခဲဖြစ်စေပါတယ်။မတန်ဆွမ်းတူဖြစ်တဲ့မိုဟာမက်ဆိုရင်တနည်းအားကနေတနည်းအားသွားဖို့အချိန်အတော်ယူရတယ်လို့ပြောပါတယ
်။အဲ့ဒါနဲ့လိုက်
ဒီကိုရောက်ဖို့တနားကြီးကြပါတယ်။ကျွန်တော်ကစာသင်ခန်းတွေ၊စျေးုံတွေ၊ဘယ်နေရာမှာရှိလဲဆိုတာကိုတခြားသူတွေကိုပြောပြကူညီနေရပါသူတို့လိမ့်စာမသိဘူးဆိုရင်ပေါ့လေကျွန်တော်မြန်မာပြည်ပြန်ရောက်ရင်လည်းတခြားသူတွေကိုကူညီပေးမှာပ
ါဆွစ်ဇာလန်ခြေဆိုင် Reach အဖွဲ့ရဲ့2021ခုနှစ်အတွင်းရိုဟင်ဂျာဒုက္ခသည်စခန်းမှာပထမဆုံးကောက်ယူခဲ့တဲ့စမ်းစစ်ချက်မှာတော့ရိုဟင်ဂျာဒုက္ခသည်စခန်းတွင်းကမတန်ဆွမ်းတွေအနေနဲ့ခိုးလုံရေးစခန်းတွင်းအရွှေ့အပြောင်းစခန်းတွင်းသွားရေးလာရေးနောက်အိမ်သာအသုံးပြုမှုနဲ့ရေချိုးတာတွေမှာပါအခက်အခဲတွေဖြစ်နေကြကြောင်းဒါ့အပြင်ဒုက္ခသည်စခန်းတွင်းကဝန်ဆောင်မှုတွေကိုရယူအသုံးပြုနိုင်ရေးအတွက်လည်းအခက်အခဲဖြစ်ကြရတယ်လို့ဖော်ပြထားပါတယ်ရှင်